ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရုတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရုတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်
ရန်ကုန်ဘဝယ်မြို့ကြီးတွေမှာကလေးတွေအကြောင်းကိုကျွန်တော်ပြောချင်တာပါသူတို့တက်ကျွန်တော်တို့တတ်နိုင်သမျှဘာတွေကိုလုပ်ပေးနိုင်တယ်လဲဆိုတော့ဝိုင်းစဉ်းစားဖို့ပါရန်ကုန်မှာခိုးတွေလို့ညီးပြီးတော့ခိုးအိမ်လေးတွေမှာနေပြီးတော့ကလေးတွေဟာခိုးကလေးတွေနဲ့တူသွားတယ်လို့ကျွန်တော်ခံစားတယ်ပလက်ဖောင်းတွေမှာဇေယောင်းတဲ့သူတွေနဲ့ကြက်လမ်းတွေမှာကားတွေကပြည့်အဲ့တော့ကစားခွင့်မရှိတော့ဘူးရန်ကုန်ဘဝယ်မြို့ကြီးတွေမှာဒီမြေတလက်မလောက်ကိုတော့အလွတ်မပေးဘဲနဲ့လူရက်နေကြတယ်အဲ့ဒီအခါမှာနောက်ဖေးလမ်းညကအစားတန်ဖိုးရှိလာပါတယ်ကျွန်တော်တို့နောက်ဖေးလမ်းညတွေကိုပြန်ပြီးတော့အသုံးချဖို့ကြိုးစားကြတယ်ပေါ့ရန်ကုန်မြို့ရဲ့တချို့သောနောက်ဖေးလမ်းညတွေကိုတန်ရှင်းရေးတွေလုပ်ကြတယ်ဆေးတုပ်တယ်ပကြီချဲပါတယ်ဘာတွေလုပ်မှလဲဆိုတော့ပန်းချံနဲ့ခလေးကစားခွင့်ဒါကလမ်းညထဲမှာပကြီဆွဲတယ်ဆိုတာထက်အများကြီးပိုပါတယ်ကိုယ့်ရဲ့နေရာကိုကိုယ်ပြန်ပြီးတော့တန်ဖိုးမြင့်ညခြင်းပါစဉ်းစားကြည့်ပါလေခင်ဗျတစ်အချက်အကျမ်းမာရေးကောင်းလာတယ်ဒါကတော့အားလုံးအငင်းပွားစရာမရှိပါဘူးနှစ်အချက်စီကံပူကောင်းသွားပါတယ်အလွယ်တကူအမိုက်ပြက်မဲ့လူတွေကလက်တွန့်သွားတယ်ခါတိုင်းပေါ်တက်ကနေဝေါကနဲ့တွန်ချနေတဲ့လွယ်လွယ်ကူကူညစ်ပတ်မှောင်မဲနေတဲ့လမ်းညကအခုတော့စေးအစ်စ်တွေနဲ့ရောင်စုံမကြီးတွေနဲ့မြက်ခင်းတူတွေနဲ့ပြီးတော့ပန်းအိုးတွေနဲ့ကလေးတွေစော့ကစားနေတာတွေ့တဲ့အခါမှာအလွယ်တကူအမိုက်ပြစ်ဖို့လက်တွန့်သွားပါပြီပြီးတော့သူတစ်ပါးတွေချွေးကြအောင်ပင်ပန်းခံထားတဲ့ကိစ္စကိုတာဝန်မဲ့မဖြည့်ဆည်းကြတော့ပါဘူးနံပါတ်3အများပိုင်းနေရာတွေကိုကျွန်တော်တို့ပြန်ယူနိုင်ပါတယ်ဒါကတော့ကျွန်တော်တို့ပန်းချံတွေတခြားလွတ်လပ်ကျေပြန့်တဲ့မြက်ခင်းတွေကိုပြန်ယူဖို့လဲကြာမှသေးတယ်အခုကတော့ကျွန်တော်တို့ဝင်ကြီးမရှိတဲ့အပန်းဖြေတဲ့နေရာအဖြစ်ပြန်ပြီးတော့ဖန်တီးနိုင်တာပါအဲ့ဒီမှာကျွန်တော်သတိထားမိတာကအဲ့ဒီလမ်းကြားတွေကအရင်တော့ညစ်ပတ်မဲမှောင်ပြီးတော့ကျမ်းမာရင်းနဲ့မညံ့ညွတ်ကျွတ်တွေတလောင်းလောင်းနဲ့ဖြစ်နေတဲ့လမ်းကြားတွေအခုပန်းချံကလေးတွေဖြစ်သွားတော့အဲ့ဒါကိုအရှိဆုံးကကာကွယ်တာဘယ်သူနေလဲဆိုတော့ကလေးတွေဖြစ်နေတယ်ခင်ဗျလူကြီးတွေထက်ကိုကလေးတွေကပို့ပြီးတော့ကာကွယ်နိုင်ကြပါတယ်ဒါကျွန်တော်ကလေးနဲ့လူငယ်တွေအတွက်အားရတဲ့အချက်ပါတိုက်ဆိုင်လို့ပြောရရင်ကိုရီးယားသမ္မတနိုင်ငံအင်ချွန်းဆိုတဲ့မြို့လေးအကြောင်းကိုလည်းတင်ပြခြင်းပါတယ်။19ရာစုနှစ်တုန်းကတော့သူကတော့တင်မောချင်းမြို့တင်မောစိတ်ကမ်းမြို့ပေါ့လေ။အဲ့ဒီကနေပြီးတော့နိုင်ငံသားတွေနေတာများများလာတဲ့အခါမှာမြို့သူမြို့သားတွေအတွက်ကြက်တဲလာပြီးတော့နောက်ဆုံးပြုတ်သိမ့်လာတဲ့အခါမှာလမ်းကြားတွေကဗမာပြည်ကမြို့ကြီးပေါ်ကလမ်းကြားတွေလိုညစ်ပတ်မဲမောင်လာပါတယ်။အဲ့ဒါကိုတက်ကြွ2000ကျော်လောက်မှာအဲ့ဒီနိုင်ငံကအဲ့ဒီမြို့သူမြို့သားတွေကနေစုပေါင်းပြီးတော့နောက်ဖေးလမ်းကြားတွေကိုတစ်လွင်အောင်ဆေးတုပ်တယ်သူတို့တွေကထူးခြားတာကတော့အဲ့ဒီလမ်းတွေကိုကဘာကျော်ဇက်ကောင်တွေရဲ့နာမည်တွေကိုပေးပါတယ်ကဘာကျော်စာအုပ်တွေကဘာကျော်ကတ်တွန်းတွေကဘာကျော်ပုံမြင်တွေတဲ့ကလမ်းတွေရဲ့နာမည်ပေါ့အဲ့ဒီဇက်ကောင်တွေရဲ့နာမည်နဲ့ပေးထားတာပါပီတာပင်လမ်းအဲလစ်လမ်းစသဖြင့်အဲ့ဒီမှာဆိုလဲအဲလစ်ရဲ့အိမ်မက်ကဘာတွေကအယုတ်တွေကို 3D ခေါ်တဲ့သုံးဖက်မြင်ရုပ်ကြွတွေနဲ့ဆွဲထားတာကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကဘာကျော်ဇက်ကောင်တွေ Walt Disney ရဲ့ဇက်ကောင်တွေကို 3D နဲ့ဆွဲထားတော့လာတဲ့လူတွေကအဲ့ဒါကိုတကယ်အပြင်မှာတွေ့ရတယ်လို့ပျော်ရှင်သွားကြတယ်ခင်ဗျကျွန်တော်မေလ5ရက်ကိုရီးယားသမ္မတနိုင်ငံကလေးများနေ့ကိုရောက်သွားပါတယ်အဲ့ဒီမှာတိုးမပေါအောင်စီတာပါပဲအမှတ်တရအယောင်းဆိုင်နေကဘာလက်ကြီးတွေနဲ့အဲ့ဒီကကလေးတွေနဲ့မိဆက်တပ်ပွင့်ရိုက်ကြတယ်ချက်သမ္မတနိုင်ငံမှာလည်းဒီလိုပဲမြင်ရပါတယ်အဲ့ဒီနိုင်ငံတွေကိုစေးတွေတုတ်ပေးပြီးတော့အဲ့မှာစိတ်ကြိုက်ပကြီးဆွဲခွင့်ပေးတာခင်ဗျနိုင်ငံသူနိုင်ငံသားတွေရောကဘာလက်ကြီးတွေရောအထူးသဖြင့်တော့လူငယ်တွေကလေးတွေကအဲ့ဒီမှာသူတို့လက်စွမ်းပြကြတဲ့အခါမှာပြည့်သွားပြီဆိုလို့ရှိရင်စာကနေပြီးတော့ဆေးပြန်သုတ်ပြီးတော့နောက်ပြန်ဆွဲခွင့်ရပါတယ်ကျွန်တော်တို့ရန်ကုန်မြို့မှာအခုစလုပ်တဲ့အထက်မှာရည်ရွယ်ချက်2မျိုးရှိတယ်ခင်ဗျကျွန်တော်တို့ဆွဲတဲ့ပုံတွေဟာ1အခွင့်အရေးကိုပြောပါတယ်ကလေးတွေလွတ်လပ်ပျော်ရွှင်ခွင့်ကစားခွင့်ကိုကျွန်တော်တို့ရေးဆွဲပြပါတယ်နှီးမျိုးစုံနဲ့ကစားနေတဲ့ကလေးတွေမျက်ခင်းပေါ်မှာပြေးလွှားပြီးတော့မြူးတူးနေတဲ့ကလေးတွေပုံကိုဆွဲတယ်နံပါတ်2ကတော့တာဝန်ယူမှုပါရေလောင်းနဲ့အပင်တွေစိုက်ကြတယ်အမိုက်တွေသိမ်းတယ်အဲ့ဒါကိုကလေးတွေကိုယ်တိုင်ကြီးကြီးနက်နက်လုပ်နေတဲ့ပုံတွေကိုကျွန်တော်တို့ဆွဲတာပါအဲ့တော့လမ်းမကြားပကြီးတွေဟာလူကြီးတွေဆွဲတဲ့အပိုင်းရှိတယ်ဒါပေမဲ့ကလေးအကြိုက်ကလေးတွေအတွက်ပဲရည်ရည်ပြီးဆွဲတာနောက်တစ်ခါကလေးတွေဆွဲဖို့ကျွန်တော်တို့နေရာတွေခြံထားပြီးတယ်ကလေးတွေဆွဲမှတော့ဗျာကလေးအကြိုက်လူငယ်အကြိုက်တွေကြီးပဲပေါ့ပြီးတော့စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့နိုင်ငံကပ်ပကြီးတွေအဖြစ်ဆွဲတာမျိုးကိုကျွန်တော်တို့အားပေးပါတယ်တခုပါကျွန်တော်သတိရတာတွေပြောပြကျင်လို့ပါဝမ်ဝဆိုတဲ့ဟိုးရှမ်းပြည်ကစစ်ဆောင်ဒေသမှာကလေးတွေဆွဲတဲ့ပကြီးပါအဲ့ဒီမှာကျွန်တော်တို့ရောက်သွားတဲ့အခါမှာစစ်ကနေဒုက္ခဒဏ်ခံပြီးပြေးလာတဲ့ကလေးတွေကိုပကြီးဆွဲခိုင်းတဲ့အခါသူတို့ဆွဲတဲ့ပုံမှာတရားမှာ69ပုံဟာအိမ်ပုံတွေကြီးပဲဖြစ်နေတယ်ခင်ဗျမြို့ပေါ်ကကလေးတွေဆွဲသလိုနေထွက်တာတွေတောင်တန်းတွေပန်းမွင့်တွေ ခလေးရုပ်တွေခွေးရုပ်တွေဒီလိုမဟုတ်ပဲနဲ့အိမ်ပုံတွေကြီးဖြစ်နေရတာဟာဘာကြောင့်မှလဲဒါတွေးလို့ရှိရင်ရပါပြီအားလုံးကလည်းသဘောပေါက်ပါတယ်လူဆိုတာကို့မှာမရှိတာကိုတောင်းတကြတာကိုခလေးပကြီးဆိုတာတကယ်တော့ခလေးတွေကလောကကြီးကိုပြောချင်တဲ့စကားလူကြီးတွေစီကိုလိမ့်မှုပြီးပို့တဲ့စာလေအဲ့ဒီတော့စစ်ဆောင်ဒေသကထွက်ပြေးလာတဲ့အိမ်မရှိတဲ့ခလေးတွေဟာအိမ်ပုံကလေးတွေဆွဲကြတယ်ဆိုတာကိုကျွန်တော်ပြန်ပြောပြပါတယ်ခလေးတွေရဲ့ပကြီးတွေကိုအာယုံစိုက်ပြီးတော့ကြီးကြရအောင်ပါ